မြန်မာနိုင်ငံမှာ၈နှစ်တည်းရွေးကောက်ပွဲကျင်းပနိုင်ဖို့နိုင်ငံအခြေအနေတည်ငြိမ်အောင်ကြိုးစားနေပြီးတော့ရွှေ့ဆိုင်မယ်မရွှေ့ဆိုင်ဘူးဆိုတာပြောဖို့စောသေးတယ်လို့စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူရရှာခီးစဉ်အတွင်ပြောကြားခဲ့ပါတယ်စစ်ကောင်စီကရွေးချယ်ခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းအခြေခံမဲဆန္ဒရှင်စီရင်တွေမှန်ကန်အောင်ဆောင်ရွက်မှာဖြစ်တဲ့နောက်ရွေးကောက်ပွဲစနစ်ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းပြောင်းလဲကျင့်သုံးဖို့ရှိတယ်လို့ပြောဆိုထားပါတယ်2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့စစ်ကောင်စီကဥဆောင်ကျင်းပမဲ့ရွေးကောက်ပွဲအပေါ်အမြင်သဘောထားတွေကိုတော့မဆူမုံကစူးစီးတင်ပြထားပါတယ်ရှင်
။2020ရွေးကောက်ပွဲမှာရွေးကောက်ပွဲမဲမတမာမှုတွေဖြစ်ခဲ့တယ်ဆိုတဲ့အဓိကအကြောင်းပြချက်နဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာနိုင်ငံကိုဆက်အနာသိမ်းခဲ့တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရုရှားခီးစဉ်တွင်ရုရှားသတင်းဌာနRIA နဲ့တွေ့ဆုံတဲ့အချိန်မှာလာမယ့်နှစ်2023ခုနှစ်ထဲမှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့နိုင်ငံရဲ့အခြေအနေကိုတည်ငြိမ်အောင်ကြိုးစားနေပြီးတော့ရွေးကောက်ပွဲရွှေ့ဆိုင်မယ်မရွှေ့ဆိုင်ဘူးဆိုတာကတော့ပြောဖို့စောပါသေးတယ်ဆိုပြီးတော့စစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအာဏာကိုထိန်းသိမ်းထားတယ်ဆိုတာကိုပြသချင်တာကြောင့်ရောလက်ရှိရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကနေထွက်ပေါက်အနေနဲ့ဆောင်ရွက်တဲ့သဘောဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့လွတ်တော်တက်တက်နှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့မှုသူနိုင်ငံရေးလေလာကဲခန့်ဥဖေတန်းကရှုမြင်ပါတယ်
။ဟောဒီရွေးကောက်ပွဲကသူ့အတွက်တိတ်အရေးကြီးတာပေါ့နော်။နောက်နှစ်ဩဂတ်လမှာရွေးကောက်ပွဲကိုလုပ်မယ်လို့တော့သူ့ဘက်ကယာရထားတာပေါ့။ဒါကြောင့်လည်းရွေးကောက်ပွဲကော်မရှင်တို့ပြန်လည်းဖွဲ့စည်းရာတို့ပြင်ဆင်တာတို့သူတချင်းPR စနစ်နဲ့တွားဖို့ရည်ရတဲ့အတွက်ဒီအစနစ်နဲ့အကျုံးဝင်အောင်သူဖွဲ့စည်းပုံတွေပါပြင်ဆင်ရမှာပေါ့ဒီချိန်မှာတော့ဥရေပြူရေရှစ်တပ်ပဲအုပ်ချုပ်ကြလဲရှစ်တပ်ပဲဆိုတော့သူကတော့ရေကောက်ပွဲတစ်ခုဖြစ်အောင်ဥရေတွေကိုပြတ်ချပြီးတော့လှုပ်တော့မှာတော့တေချတယ်ဘာလို့ဆိုတော့သူကဖွဲ့စည်းပုံရှိကဥရေနဲ့အညီအာဏာကိုထိန်းထားပါတယ်လို့ပြောတဲ့အခါမှာဖွဲ့စည်းပုံဥရေကိုနဲ့အညီပေါ့သူနှစ်ခုကနှစ်ခွဲတောင်အဲ့အချိန်ရောက်သွားမှာပေါ့ဒါမဲ့အဲ့ဒီအချိန်တော့တင်းမှာသူဟိုအာနာဟိုပြည်သူစီကိုပြန်အပ်မယ်ဆိုတဲ့သဘောမျိုးနဲ့ရွေးကောက်ပွဲကိုလုပ်မယ်ပေါ့ဟာဒါအတူတည်းတော့ဒီနိုင်ငံရေးအကျတဲ့တဲ့ကထွက်ပေါက်တစ်ခုလည်းဖြစ်တယ်ပေါ့အဲ့တော့သူဖြစ်ဖြစ်အောင်လုပ်မှာပ
ါဟုတ်ကဲ့
လုပ်တဲ့အခါမှာဒါရွေးကောက်ပွဲရဲ့အင်္ဂါရက်နဲ့ဒီမလားဖိရင်ဖဲရဖြစ်မလားပြည်သူတွေဘယ်လောက်စိတ်ဝင်စားမှုရှိမလဲနေရာဒေသဘယ်လောက်ကိုလုံနိုင်မလဲဒီတော့ပဲလုတ်တဲ့အချိန်ခါမှာအနေမြတင်ငင်မှုကဘယ်လိုရှိမလဲအဲအဲ့ဒါကြီးကတော့စကားပြောလာမှာပေါ့နော
်စစ်ကောင်စီအနေနဲ့အစိုးရဖွဲ့စည်းနိုင်ရေးအတွက်ရောရွေးကောက်ပွဲကျင်းပတဲ့အချိန်မှာနိုင်ခြေရှိတယ်လို့တွက်ဆထားတဲ့အတွက်ဒီ2023ရွေးကောက်ပွဲကိုမဖြစ်မနေကျင်းပနိုင်ခြေရှိတယ်လို့လည်းဥဖေတန်းကခံမှန်းပါတယ
်စစ်ကောင်စီဘက်ကတော့မဖြစ်မနေလုံမှာပေါ့နော်ဘာလို့လဲဆိုတော့ဒီအချိန်မှာသူတို့ရွေးကောက်ပွဲလုပ်ရင်ဟာလာဒါကကျွတ်ကျွတ်လွတ်လွတ်သူတို့အိုအနိုင်ရမယ်ဆိုတော့သိကြတယ်ပေါ့ငွေတွေကလွှတ်တော်ထဲမှာ25ရာခိုင်နှုန်းကယူပြီးသားဆိုတော့အခုခါမှာ NLD လိုအတိုက်ခံပါတီလည်းမရှိဘူးပါတီငယ်လေးတွေပဲရှိမှာပေါ့သူတို့လိုကစားလို့ရတာပေါ့ပြည်ခိုင်ဖြိုးပါတီကတော့အဲ့ဒီမှာပြန်ပြီးတော့ခေါင်းထောင်လာမှာပေါ့လေဒါကြောင့်ပြည်ခိုင်ဖြိုးပါတီရဲ့ဒီစစ်ကောင်စီရဲ့ဒီလွှတ်တော်ထဲမှာရတဲ့တပ်မတော်သားကိုယ်စားလှယ်တွေရဲ့နောက်ပြီးတော့သူတို့နဲ့မဟာမိတ်ဖြစ်တဲ့ပါတီတွေရဲ့ပေါင်းလိုက်ရင်တော့ဟုတ်တာသူ့ဘက်ကနော်စစ်တပ်ဘက်ကတော့လွတ်လွတ်ကျကျသူ့အနေနဲ့အစိုးရဖွင့်နိုင်တဲ့ရာခိုင်နှုန်းပြည့်သွားမှာပေါ့ဆိုတော့အဲ့ဒီအာသာချက်တွေသူ့မှာရှိနေတယ်အဲဒါကြောင့်သူ့အနေနဲ့ဂရီကိုအတိုင်းပေါ့နော်ရွေးကောက်ပွဲလုပ်ပေးမယ်ပြီးတော့တကူတွေကလည်းဝန်ကြီးသုံးနေရာယူထားတယ်ဒုသမတလည်းယူထားတယ်အခုဆိုရင်တော့သမတလည်းသူ့ဘက်ကဖြစ်သွားနိုင်ပြီပေါ့အဲ့ဒီအခင်းချင်းကိုသူ့ဘက်ကလက်လွတ်ခံမှာမဟုတ်ဘူ
းဟုတ်ကဲ့ဒါပေမဲ့
ဒီလိုဘလောက်စိတ်ဝင်စားမှုရှိတယ်လဲနိုင်ငံတော်ကဘယ်လောက်ထိထောက်ခံတယ်လဲအဲ့ဒီရွေးကောက်ပွဲကဖိရင်ဖေးရဖြစ်ရလားနည်းနည်းတင်ငင်မှုကဘယ်လိုရှိမလဲအဲ့ဒါကြီးကတော့စကားပြောလာမှာပေါ့နော
်လက်တလုံးမှာတော့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာဥပဒေတချို့ကိုပြောင်းလဲပြင်ဆင်ကျင့်သုံးနိုင်ရေးနောက်ရွေးကောက်ပွဲဆိုင်ရာလှုပ်ထုံးလုပ်နည်းတချို့ကိုပြင်ဆင်ပယ်ဖျက်နိုင်မှုဆောင်ရွက်နေပါတယ်လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အခြေအနေကိုတော့ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခမောင်းကပြီးခဲ့တော့ကနေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ
်နိုင်ငံရေးပါတီကိုကျွန်တော်တို့စစ်ပါတယ်စစ်ဆေးတဲ့အခါမှာတွေ့ရှိချက်တွေအားလည်းချက်တွေကိုလည်းသုံးသပ်ပါတယ်အဲဒီဘက်မှာမှတည်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီများမှတ်ပုံနေခြင်းဥပဒေနဲ့နည်းဥပဒေအသစ်ပေါ့အသစ်ပြဋ္ဌာန်းနိုင်ရေးကျွန်တော်တို့ဆောင်ရွက်ထားပါတယ်ဆောင်ရွက်ပြီးတော့ကျွန်တော်တို့ပြဋ္ဌာန်းနိုင်ဖို့အတွက် ဆက်ဆက်လုပ်ငန်းစဉ်တိုင်းဆောင်ရွက်နေပါတယ်။မကြာခင်ကျွန်တော်တို့ပြီးမယ်လို့ကျွန်တော်တို့ထင်ပါတယ်။
အခုလိုမျိုးစစ်ကောင်စီဘက်ကရောရွေးကောက်ပွဲကော်မရှင်ဘက်ကရောရွေးကောက်ပွဲကျင်းပနိုင်ရေးပြင်ဆင်နေတဲ့အချိန်မှာဆီယနာသိမ်းခံထားရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအထူးသဖြင့်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေကြတဲ့ဆန္ဒပြလူလူလှုပ်ရှားမှုတွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကနယ်မြေတချို့မှာလက်နက်ကိုင်တော်လှန်နေကြတဲ့အခြေအနေပြည်သူလူထုရဲ့သဘောထားကရောဘယ်လိုရှိနိုင်ပါသလဲမြန်မာနိုင်ငံရှိနေများကွန်ရက်ရဲ့ဥက္ကဋ္ဌတရားလွှတ်တော်ရှင်နေကြီးဦးကြည်မြင့်ကအခုလိုသုံးသပ်ပါတယ
်ရွေးကောက်ပွဲကိုသူ့မူလသဘောထားကတော့မပြည့်ပြောင်းလို့လုပ်ပါအဲ့ဒီရွေးကောက်ပွဲဘလုံးနည်းနဲ့ဖြစ်ဖြစ်ရွေးကောက်ပွဲဖြစ်သွားလို့ဟဲ့လားရသလောက်ပေါ့ရသလောက်နဲ့ဖြစ်သွားလို့အစိုးရဖွဲ့နိုင်ပြီဆိုရင် तू ကသမရဖြစ်ပြီဖြစ်ပြီဆိုရင် तू ကဒင်ဂျူရီကားဝမဲ့ပေါ့နော်အဲတရားဝင်ရွေးချက်တင်တော့အစိုးရအစိုးရဆိုရင် तू ကအာရှနိုင်ငံတွေကိုလိမ်မယ်အဲသူ့ကိုမဟာမိတ်လုပ်ထားတယ်ရုရှားကို तू လိမ်တယ်အတရုတ်ကတော့အယုံတော့မယုံတော့ပေါ့လေအဲ့တော့ဘာလို့ကြည့်သူ့မှာတန်မာကြီးအောင်ပွဲကြီးအရသွားမယ်သူကဒီလိုယုံကြည်ထားတယ်။ဆိုတော့လေအခုဒါသူတို့ကတော့အဆင်းသင့်ပြင်ထားတာပေါ့နော်အဆင်းသင့်ပြင်ထားတဲ့သဘောရှိတာပေါ့။အဲ့ဒီပြင်ထားတာကကိုယ်ကဒကိုင်းတိုင်းလူနေရာမျိုးတွေမကွေးလူဟာမျိုးတွေကြားလူဟာမျိုးတွေရှင်းလူဟာမျိုးတွေကချင်းလူဟာမျိုးတွေကရင်လူဟာမျိုးတွေရန်ကုန်တိုင်းမှာဒါဟာမျိုးတွေအဲ့ဒီဟာမျိုးတွေဟာဘယ်လိုလုပ်မလဲဆိုတာကျွန်တော်တို့မြေကောက်ပွဲကိုလေအဲတော်တော်ရင်လေးကြာကောင်းတယ်ရေးလေးကြာကောင်းတယ်ဆိုတော့လေကျွန်တော်ထင်တယ်ဒီ NUG အစိုးရလည်းဒီရွေးကောက်ပွဲကိုမဖြစ်အောင်တိုက်မယ်လို့ဆုံးဖြတ်ထားတယ်ပြည်သူလူထုကလည်းအဲ့လိုပဲဆုံးဖြတ်ထား
ဟုတ်ကဲ့ဆရာ
အဲ့ဒီကြားထဲမှာရွေးကောက်ပွဲကော်မရှင်ကသူတို့ဘလို့ပဲပြင်ပြင်ပေါ့လေပြင်မှုကတော့သူတို့ဝတရားပေါ့လေဒါမို့ကဘာကြီးတစ်ခုလုံးကအမေရိကန်ဆိုခေါင်းဆောင်ပြောနေမလေးရှားလိုပါမယုံကြည်ရဘူးဒီရွေးကောက်ပွဲကအတူအညာတိုင်းနဲ့ယူကောက်ဖို့ပဲဖြစ်နေတယ်လို့အဲ့လိုပြောတာပြီးဆက်တဲ့ခါကျတော့သူတို့မရှိရင်တော့လုတ်ပေါ်လေမဖြစ်ဖို့များတယ်ပေါ့နော်။ဟာလူကတော့ရွာအလုံးကြီးမရှိဘူးနော်။ဒါပေမဲ့မဲလာမပေးရင်တတ်မယ်ဖြတ်မယ်ဖမ်းမယ်ကြီးမယ်။အဲ့ဒါဆောင်ချမယ်ဝန်ထမ်းတွေဆိုရင်အရေးယူမယ်။အဲ့အမျိုးတွေအတင်းကျပ်လုပ်လာမယ်ဆိုရင်အချို့နေရာတွေမှာတော့ဖြစ်သွားနေတာပေါ့။အများစုကတော့မဖြစ်ဘူးဒါကတော့သိကြတယ
်လက်တလုံးမှာတော့တိုင်းရင်းသားဒေသတချို့မှာမဲဆန္ဒပေးပိုင်ခွင့်ရှိသူပြည်သူတွေရဲ့စီးရင်တွေလိုက်လံကောက်ယူနေပြီဖြစ်ပါတယ်2020ရွေးကောက်ပွဲတုန်းကနယ်မြေမတည်ငြိမ်မှုတွေအပါအဝင်အကြောင်းမျိုးမျိုးကြောင့်မကျင်းပခဲ့တဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတချို့မှာပြန်ပြီးတော့ကျင်းပနိုင်ခြင်းရှိမရှိဆိုတဲ့ပုံမှန်လည်းအကဲခတ်ဒီဘက်ကမေးခွန်းထုတ်ပါတယ်ဒီပုံမှာရခိုင်လွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေးတိုင်းရဲ့အမြင်ကတော့
စစ်ကောင်စီဘက်ကလည်းတိုင်းရင်းသားပါတီတွေကိုလည်းဖိတ်ခေါ်ပြီးတော့ဒီဟာပီယာစနစ်ကိုလက်ခံဖို့နော်ဆွေးနွေးနေကြရရှိ
ဟုတ်ကဲ့
ဒါကကျတိုင်းသားပါတီကလည်းရွေးကောက်ပွဲကိုဟိုဝင်ပြိုင်ကြမှာပဲ
ဟုတ်ကဲ့
ဒါနဲ့ကျွန်တော်ဒီဖွဲ့စည်းပုံရဆိုရင်တော့နော်ကျွန်တော်တို့ဟိုတိုင်းသားတွေဂျုံမှားထားတဲ့အခွင့်အရေးမျိုးကတော့ဟိုရလာဖို့မရှိဘူးဒီလိုရှိနေမျိုးမှာပေါ့နော်ဟိုရွေးကောက်ပွဲကိုကျွန်တော်ရခိုင်ပြည်နယ်မှာအကျင်းပလို့ရမလားမရဘူးလားဆိုတော့အဲဒီစေပေါ့ဒီလိုရှိနေရတဲ့အခြေအနေစကားပြောရတယ်
ဟုတ်ကဲ့အန်ကေ
ဒီကလည်းပဲဒီ initial ထဲမှာလည်းပဲပေါ့နော်သူတို့ night machine ရဲ့မြို့နယ်တွေကိုချုပ်ပြစ်ခဲ့တယ်ရွေးကောက်ပွဲမလုပ်ဘူးပေါ့အခုလည်းရှစ်ကောင်တွေကအဲ့ဒီပုံစံမျိုးပေါ့ဒီသူတို့ night machine လို့ထင်နေတဲ့မက်ဆာလာတွေဖြစ်စေအဲသူတို့ကချုပ်ပြစ်ခဲ့မှာပဲအကုန်လုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတော့မဖြစ်တော့ဘူးအာဒါကြောင့်သူတို့လည်းဖြစ်တဲ့နေရာကိုလုတ်သွားမယ်ပြီးတော့အစိုးရတည်းတစ်ခုပေါ်လာတဲ့အခင်းအကျင်းကိုသူတို့ဖန်တီးသွားမယ်ပေါ့
လာမယ့်နှစ်2023မှာစစ်ကောင်စီကနေဥဆောင်ကျင်းပမယ်ရွေးကောက်ပွဲနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့သဘောထားကိုတော့ပြီးခဲ့တဲ့ဩဂုတ်လတုန်းကကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့အရှေ့အာရှထိပ်သီးညီလာခံနဲ့အာဆီယံဒေသတွင်းလုံခြုံရေးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းပြက်ပြက်သားသားပြောဆိုထားပါတယ
် And we strongly encourage the international community not to endorse the regime's plans for sham elections next year they can be neither free nor fair
ဒီမနက်ကမှစစ်နှစ်စစ်ကောင်စီကျင်းပမယ့်အတူရောင်ရွေးကောက်ပွဲကိုမထောက်ခံမိဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအပြင်းထန်တိုက်တွန်းချင်ပါတယ်။လက်ရှိအခြေအနေတွေအောက်ကျင်းပတဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်တမှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ပါဘူး
။ရွေးကောက်ပွဲမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့လက်ရှိမှာလည်း2020ရွေးကောက်ပွဲအနိုင်ရပါတီ NND ကဒေါအောင်ဆန်းစုကြည်အပါအဝင်ပါတီထိပ်တန်းခေါင်းဆောင်တွေကိုရွေးကောက်ပွဲအနိုင်ရအောင်မလျော်ဩဇာတွေတုံးခဲ့တယ်ဆိုတဲ့ဆွဲဆိုချက်နဲ့အခုချိန်ထိထောင်နဲ့နှစ်ရှည်ဒီအတီးတီချမှတ်ထားတာပါ။မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်ဒေသတချို့မှာဆီယနာရှင်စန့်ကျင်ရေးပြည်သူ့ကာကွယ်ရေးတပ်တွေရဲ့လက်နက်ကိုင်လှုပ်ရှားမှုကလည်းအရှိန်မြင့်နေစေဖြစ်ပါတယ်။ဒါပေမဲ့အာဏာသိမ်းစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါတွေကိုထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်း ခြေလာမဲ့ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းဩဂုတ်လမှာကျင်းပဖို့ရှိတယ်။လက်ရှိမှာတော့နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့စီးပွားရေးအကောင့်တင်ရအောင်စူးစမ်းနေပြီးတော့ရွေးကောက်ပွဲဖြစ်မြောက်အောင်စူးစမ်းနေပါတယ်လို့သူ့ရဲ့ရုရှားခီးစဉ်တွင်မှာ Russian News Agency ကိုပြောဆိုထားတာကြောင့်ဒါမဲ့နှစ်2023မှာရွေးကောက်ပွဲကျင်းပနိုင်ခြင်းရှိမရှိဆိုတာကတော့စောင့်ကြည့်နေရအောင်ပါဖြစ်ပါတယ်ရှင်။